The World Food Program today said it will launch a new operation to reach up to 2 million vulnerable people in poor townships in the country's main cities and other areas.
မြို့ကြီးတွေကဆင်းရဲတဲ့မြို့နယ်တွေနဲ့တခြားဒေသတွေမှာရှိတယ်။ကြားသိရင်ကမှနေအိမ်တွေကနေထွက်ပြေးရသူတွေလို့အကာအကွယ်ပေးဖို့လိုအပ်နေသူပေါင်း2တန်းလောက်ကိုအကူအညီပေးဖို့ WFP ကစလုပ်နေပြီလို့အတွင်းရေးမှူးချုပ်ယုံပြောခွင့်ရ Stephen Dujarric ကချက်တဲ့ပြည်နယ်မှာပြောပါတယ်။မြန်မာနိုင်ငံမှာဆင်းရဲနေတဲ့သူတွေအတွက် COVID-19 ကာယောဂါရောလက်ရှိနိုင်ငံရေးပြဿနာပါပေါင်းပြီးသုံးမျိုးစလုံးရဲ့ရိုက်ခတ်မှုဒဏ်ခံရတာကြောင့်ငတ်မခေါင်းမမဲ့ဘေးနဲ့ရင်ဆိုင်နေရတယ်လို့လည်းပြောပါတယ်။ဒါအပြင်လာမယ့်6လအတွင်းလူပေါင်း3တန်းခွဲလောက်အငတ်ဘေးစိုက်နိုင်ခြေရှိတယ်လို့လည်း WFP ကခန့်မှန်းပါတယ်။လက်ရှိမှာမြန်မာနိုင်ငံတွင်အခြေအနေတွေမတည်မငြိမ်ဖြစ်နေတဲ့နဲ့နိုင်ငံတွင်းကရေရှည်ပြည်တွင်းစစ်ဒဏ်ခံရသူတွေနဲ့ပြည်တွင်းအိုးအိမ်ပြောင်းရွှေ့နေရသူတွေအတွက် WFP ရဲ့လူသားချင်းစာနာမှုအကူအညီတွေကိုဆက်ပြီးပေးသွားနေမှာဖြစ်ကြောင်းလည်းပြောပါတယ်။ချင်းပြည်နယ်တောင်ပိုင်း၊ကချင်ပြည်နယ်၊ရခိုင်ပြည်နယ်နဲ့မြောက်ပိုင်းရှမ်းပြည်နယ်တွေမှာဒေသခံ3သိန်းခွဲကျော်ကို WFP ကမတ်လထဲမှာအကူအညီတွေပေးနိုင်ခဲ့တယ်လို့လာမယ့်လတွေအတွင်းမှာလည်း3ဆလောက်တိုးပြီးလူပေါင်း 1.3 သန်းကနေ 3.3 သန်းလောက်ထိအကူအညီတွေပေးဖို့ရှိတယ်လို့လည်းပြောပါတယ်။ဒီလိုပေးနိုင်ဖို့ WFP အတွက်ရန်ပုံငွေဒေါ်လာ106တန်းလောက်အရေးကြီးလိုအပ်နေတယ်လို့လည်းပြောပါတယ်။